EU ဥရောပသမဂ္ဂကနေရခိုင်ပြည်နယ်ကနေပြီးတော့လူအစုလိုက်ပြုံလိုက်တင်းရှောင်သွားတာနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့နေကြာစောက်ရဲတပ်ဖွဲ့အရာရှိ9ဦးကိုအရေးယူတန်းခတ်ဖို့ပြင်ဆင်နေတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးသုံးသပ်သူတွေကဝေဖန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာတော့ဒီလိုမျိုးတန်းခတ်အရေးယူတာတွေဟာမြန်မာပြည်ရဲ့ပုံရိပ်ကိုထိခိုက်စေပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ရှိနိုင်တယ်လို့ပြီးသုံးသပ်မှုတွေရှိပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူ9သိန်းလောက်ထွက်ပြေးခဲ့တာဟာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတယ်လို့ဥရောပသမဂ္ဂ EU ကလည်းမြန်မာစစ်တပ်နဲ့နေကြာဆောင်ရေးတပ်ဖွဲ့ကအရာရှိတွေကိုအရေးယူဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီလိုပြစ်ဒဏ်ခတ်အရေးယူတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးလိလာသုံးသက်သူဦးစီသူအောင်မြင့်ကပြောပါတယ
်။ခေတ္တရဲ့တရားမှုတွေတော့ရှိလာမှာတော့မဟုတ်ဘူး။ဒါကဟိုတင်ကြတဲ့ဘောအရာပဲဟိုရှိနေဥပါပဲ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာအဲ့လိုမျိုးတိတ်ချင်းမှုတွေကဟိုမြစ်တွေအကြာကြီးမှာအဲဒီလိုမျိုးအခြေချက်ကောင်းတွေမဖြစ်ခဲ့ဘူးလေ။ကျွန်တော်ဒီလာပြီးမြစ်မဆေတဲ့တိတ်ချင်းလောက်ဒီကိစ္စတွေကျေရည်ကြီးပဲ
။ဒီလိုရေးယူမှုတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပါထိခိုက်နိုင်တယ်လို့လဲဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။အဓိကတော့ပုံရိပ်တက်ထိခိုက်တယ်ပေါ့။ပုံရိပ်ထိခိုက်ပြီးဆိုရင် CIA ရရင်းနှီးမြှုပ်နှံမှုတွေလည်းတွားထိခိုက်တယ်။ထိခိုက်ပြီးဆိုရင်အဲ့ဒါကဒီဒီမိုကရေစီလမ်းကြောင်းကိုတွားတဲ့ဒီမှာကတွားပြီးထိခိုက်နိုင်တယ်။ဒါဆိုတော့သူတွေကတစ်သက်ကလည်းဒါမှန်တော့ဘောဒီတော့တော့မှအဲဒီလူတွေအများကြီးဖြတ်ပြီးတော့ဖြစ်တဲ့ကိစ္စအရာတွေလူရှုခံရတဲ့ကိစ္စဒါတွေကတော့ဘာဖြစ်ပြောအရေးယူတိုင်တယ်ဖြစ်နေမှာပါ။ဒါပေမဲ့ဘယ်လိုအရေးယူတိုင်တယ်လဲဆိုတဲ့ကိစ္စမှာတော့ဒါအရေးပေါ်ကြံရအများကြီးပဲ။ဒါလိုပဲသုံးချက်တွေချက်ချပေါ့နော်။ဒီမိုကရေစီအရေးကိုထိခိုက်စေလောက်တဲ့အဲဒီသုံးချက်ချက်မျိုးအရေးယူဖို့ဆိုတော့ဘယ်လိုဖြေကျင်းလို့လဲဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးဖြစ်ဖြစ်နေတာပေါ့
။မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူထုစစ်ဆန်ရေးဒါရိုက်တာဦးအောင်သူငင်းကလည်း EU ကချက်မှတ်မဲ့အရေးယူမှုအပေါ်အခုလိုတုံ့တက်ပါတယ်
။ကျွန်တော်မြင်လာတော့ဒီလိုပဲ။တချို့အရာ symbolic ခေါ်တာပေါ့ပင်ကြေတာဆန်တာပေါ့ဗျာတော့အဲ့တော့ဒီအရေးယူရဆိုရဲကိစ္စမှာသူတို့ဘက်ကတချို့လူခွေချူဖောက်မှုလို့ကိစ္စမျိုးကိုဒါပြင်းပြမခံဘူးကဲသဘောမျိုးပြတာပေါ့နော်ဆိုတော့အဲ့တော့အဲ့ဒီလိုမျိုးမှာမြန်မာအစိုးရဘက်ကလည်းသူတို့ကဒီစုံစမ်းဖော်ထုတ်ဖို့တိုက်တွန်းတာတွေရှိရဲ့နောက်တစ်ခုကကျတော့လေမြန်မာအစိုးရဘက်ကလည်းကျွန်တော်မြင်တာတက်မတော်ဘက်ကပေါ့ဒီတစ်ခါတော့အရေးယူရကိစ္စတွေလည်းပြီးပါတယ်ဒါပေမဲ့လည်းဒီလူတွေကဒီကိစ္စကကြောင်ရေးယူတာလားတခြားကိစ္စကြောင်ရေးယူတာလားဆိုတော့ဟိုကြည့်ကြည့်ရင်းရင်းထုတ်ဖို့ပြောတာတော့ကျွန်တော်မတွေ့အောင်ပြောတော့เนาะဆိုတော့အဲ့တော့ဒီဘက်ပိုင်းမှာလည်းကျွန်တော်ထင်တာရေးယူတာတော့ရှိတယ်လို့ထင်ပါတယ
်နိုင်ငံတကာကရေးယူလာတဲ့အပေါ်မှာတော့မြန်မာအစိုးရအနေနဲ့အလေးထားတဲ့ကြောင်းလဲဆက်ပြောပါတယ
်ရေးယူရသုံးနိုင်တော့ကျွန်တော်ထင်တယ်အလားအလာကမကောင်းလို့ပြောလို့ရနိုင်တာပေါ့เนาะကျွန်တော်တို့ဟိုဒီမိုကရေစီအပြင်ကြီးကြောင်းတဲ့နိုင်ငံတစ်ခုပို့တာတန်တမာကြီးမှာလည်းကျွန်တော်တို့ normalization ခေါ်တာပေါ့တော့အရင်တော့ပုံမှန်ဆက်ဆံရေးမဖြစ်ခဲ့တဲ့နိုင်ငံတွေကိုပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့လိုတာပေါ့နော်။ဒါအဲ့တော့အဲ့လိုလူပြိုးပိုင်းရင်းကာလမှာတစ်ခါပြန်ပြီးတော့ဟိုတင်းမာရတဲ့မှုတွေဖြတ်ပြရတယ်။အခုလိုဂျန်ကတ်မှုတွေဖြတ်ပြရတယ်ဆိုရင်ဟိုအလားအလာမကောင်းဘူးပေါ့ဗျာနော်။ဘာဖြစ်ဖြစ်ဖြစ်ဒီလိုဒေတာကြီးတွေလိုက်အုပ်စုလိုက်တွေစစ်ကြတယ်မှာကျွန်တော်ဒီထက်ပိုပြီးတော့အာရုံထားတင်တယ်ဖြစ်ပါတယ
်။လက်ရှိရေးယူမဲ့အရာရှိတွေရဲ့စီးရင်ကိုတင်းင်းလာနေမှာထုတ်ပြန်ဖို့ရှိနေပြီ။ဒီရေးယူမှုတွေမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်။ EU ကဒီလိုရေးယူဖို့ဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစခိုင်းပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်ရေးယူဖို့တောင်းဆိုတာတွေရှိနေပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။